တိုက်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ဂရင်းနီပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းအမြောက်အများထောင်သွားခဲ့ပြီးအဲ့ဒီမိုင်းတွေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းနေရပါတယ်စစ်ကောင်စီတပ်တွေဟာဒီဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရွာရီနားမှာမြေမြုံမိုင်းတွေချသွားခဲ့လို့ဒေသခံတွေနေရပြန်မပြန်နိုင်အောင်မိုင်းတွေကိုရှင်းလင်းလှုပ်ဆောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ် AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကရင်နီလို့ခေါ်တဲ့ကယားပြည်နယ်အတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတွေထောင်သွားတဲ့မြေမြုံမိုင်းတွေကိုအခက်အခဲတွေကြားကပဲလိုက်လံရှင်းလင်းနေတာဖြစ်ပါတယ်ကယားပြည်နယ်အတွင်းစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းတွေအများပြားထောင်သွားတာနဲ့ပတ်သက်ပြီးတော့KNDF တပ်ဖွဲ့ဝင်ကိုစင်ဖြူကအခုလိုပြောပါတယ
်ဒီမိုင်းအရေးတွေ့တူတူမမြောက်ဘူးသူတို့ကချထားခဲ့တယ်ပေါ့နော်စစ်ကောင်စီတွေကဟိုယူတန်းဆုတ်တာမဟုတ်ဘဲနဲ့တော့ဟိုကျွန်တော်တို့ကမိဟာကြကြပေါ့နော်ကျွန်တော်တို့တို့တော်ရဲထိခိုက်တန်ရာရအောင်ပေါ့နော်ပြည်သူလူထုအပေါင်းဝင်ကျွန်တော်တို့တော်တော်ရဲအားစုတွေကိုရည်ရွယ်ပြီးတော့မှဟိုတော်တော်များများကိုထောင်ထားခဲ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ဘက်မှတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာမှာခရီးပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါကုလသမဂ္ဂရဲ့ဆိုရတော့ခရီးပြည်နယ်အတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူ3000ကျော်ရှိတယ်လို့ပြောပါတယ်ဒေသခံတွေတော်များများကတော့တိုက်ပွဲတွေငြိမ်သက်သွားတဲ့အချိန်မှာသူတို့ရဲ့နေရပ်ကိုပြန်လာပြီးတော့အရင်လိုအလုပ်တွေပြန်လုပ်ချင်တာကြောင့်မိုင်းရှင်းလင်းလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်တာဖြစ်တယ်လို့ကိုစင်ဖြူကပြောပါတယ်
။အမတို့၎င်းစိုက်ပျိုးဧရိယာတောင်တူတွေဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ကသူတို့လည်းပြန်ပြီးတော့မှစိုက်ပျိုးနိုင်အောင်ပြီးတော့မှရွာတွေမှာလည်းသူတို့ရဲ့ဟိုနေအိမ်တွေလည်းသူတို့ပြန်ပြီးနေလို့ရအောင်ပေါ့နော်။ဆိုတော့ကျွန်တော်တို့ဥတည်ပြီးတော့မှမိုင်းရှင်းလင်းရေးကိုအဓိကကျွန်တော်တို့အတန်းနေနေပေါ့နော်။ကျွန်တော်ရှင်းလင်းရေးတွေကိုဦးစားပေးလုပ်တယ်ပေါ့နော်။
ဒေသခံ KNDF တပ်ဖွဲ့တွေဟာရွာရီနားကလွယ်ကွန်းတွေနဲ့တောတွေအတွင်းကမိုင်းတွေကိုလိုက်လံရှင်းလင်းနေတာဖြစ်ပြီးတော့တလကိုမိုင်း60ကနေ90လောက်ရှားဖွေတွေ့ရှိတယ်လို့ပြောပါတယ်။ဒါပြင်လုံးုံစိတ်ချပြီလို့မပြောမချင်းဒေသခံတွေအနေနဲ့သူတို့နေအိမ်တွေကိုအလောတကြီးမပြန်ကြဖို့ကိုလည်း KNDF ဘက်ကသတိပေးထားပါတယ်။မိုင်းရှင်းလင်းတဲ့နေရာမှာအဓိကရင်ဆိုင်ရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ကျွန်တော်တို့လူများအများကြီးတုံ့ရတဲ့အတွက်ဟိုဧရိယာလည်းကျေပြန့်နေတဲ့အတွက်ပေါ့။ကျွန်တော်မိုင်းရှာဆက်တစ်ခုနဲ့တော့မလုံလောက်ဘူးပေါ့။ဆိုတော့ခဏပြောနေမျိုးကျွန်တော်တို့ကခဏကျွန်တော်တို့ပေါက်ပြားတွေဓာတ်တွေနဲ့ပဲကျွန်တော်တို့အဓိကတုံးပြီးတော့မှပဲဟိုရှာလာပူပြီးမြန်ဆန်နေပေါ့။ကျွန်တော်တို့အတွက်ပေါ့
။အခုလိုမိုင်းရှင်းလင်းရေးလုပ်နေပေမဲ့လည်းမိုင်းနစ်မိပြီးတော့ထိခိုက်ဒဏ်ရာသွားတဲ့သူတွေလည်းအများပြားရှိပါတယ်။အသက်34နှစ်အရွယ်မလဝင်းဟာသူ့ရဲ့ရွာနားမှာတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရပြီးတော့ချန်ပီနယ်ဖဲခုံမြို့ကဒုက္ခသည်စခန်းမှာနေနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လတုန်းကတော့သူရွာကိုပြန်တဲ့အချိန်မှာမိုင်းနဲ့မိခဲ့ပြီးတော့အဲ့ဒီအချိန်တွေကိုတော့အခုလိုပြောပြပါတယ်
။ဘယ်လိုဆောင်တော့ထက်သွားတဲ့အချိန်တော့ဘာမှမပါဘူးနော်။မိုးရွာတော့တိုင်းအေးပြန်တဲ့အိမ်မှာတော့ဆောင်တော့ရှိသေးလားမသိဘူးပြန်ယူမလို့အဲ့လိုမျိုးတွေ့ပစ္စည်းတစ်မျိုးမျိုးပြန်ယူမလို့အဲ့လိုမျိုးတွေ့လမ်းတဝဲရောက်တော့မိုင်းနဲ့မိကျမအပေါ်နေနေလို့ကျမပြန်ကြတော့နော်အဲ့လိုမျိုးနောက်ကျတော့သွေးပူတဲ့အချိန်ပေါ်တော့ကျမကြည့်ချက်တော့ဘာမှမဖြစ်တလို့အဲ့လိုမျိုးနော်ချက်တော့ပြတ်တယ်ပေါ်တော့သွေးပူသေးတယ်ပြန်သေးတာပြတူတယ်ကျမလိုမျိုးမနေစေချင်ဘူးအဲ့လိုမျိုးပေါ်တော့ကျမတယောက်ဆိုခံစားရတာအများကြီးရှိကျမအဲ့လိုမျိုးသေ
းအသက်19နှစ်အရွယ် KNDF တပ်ဖွဲ့ဝင်အောင်တူဖြစ်တဲ့ကိုဂျိုးဇက်ကလည်းမနစ်ကဇန်နဝါရီမှာမိုင်းနဲ့မိခဲ့ပြီးတော့ခြေထောက်တစ်ဖက်ဖျက်လိုက်ရတာပ
ါချက်ရဖို့တယောက်ကအရှိတဲ့ပါတာတဲ့ပါတော့မနေမိတာနေမိတာဟိုအဲ့ဒါကြောင့်ပြတ်သက်ဆွဲတာတက်ဆွဲရင်းနဲ့ကျွန်တော်တလုံးသနေမိပါအ
ဲ့လိုခြေထောက်တစ်ဖက်ဖြတ်လိုက်ရတဲ့အတွက်သူစိတ်ဓာတ်အရည်လည်းအကြီးကျယ်ရခဲ့တယ်လို့ကိုဂျိုးဇက်ကဆက်ပြောပါတယ
်ဒီစိတ်ဓာတ်တော်လေးကြားတစ်ခါလေးဆိုခုနကခုတော့ဟိုဒီတခုပြန်လှုပ်ရှာပါဘောနော်ခုနကခုတော့ပြတ်သက်တည်ရှိနေစိတ်တော့အဲ့လိုပြန်ဖိခဲ့မိရဲ့ဒါမဲ့လည်းတပိပိနဲ့နေတကြတော့လေဒီလိုပါပဲဖြစ်သွားတ
ယ်။ဒါပေမဲ့လည်းရှစ်လကြာမှာတော့သူဟာခြေထုတက်နိုင်ပြီးတော့အခုဆိုရင်ဆိုင်ကယ်ပါစီးနိုင်နေဖြစ်ပါတယ်။သူအနေနဲ့ရှေ့တန်းမှာစစ်မတိုက်နိုင်တော့ပေမဲ့ဒီမိုကရေစီရေလှောင်ရှားမှုအတွက်ရေဒီယိုတန်လွင့်ဌာနတစ်ခုမှာ အလုတ်ဆက်လုပ်နေပါတယ်မိုင်းနေမိတဲ့သူတွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီလူတွေကိုစေဝါကုသပေးနေတဲ့ဒေါက်တာမျိုးခန့်ကူကူကလည်းအခုလိုပြောပြပါတယ
်တချို့ကကြတော့ဒါကိုလက်ခံပြီးတော့မှမဖြစ်ဖြစ်အောင်ပြန်လုပ်မယ်ပေါ့နော်မဖြစ်ဖြစ်အောင်ပြန်လုပ်မယ်ဆိုပြီးတော့စူးစမ်းတဲ့သူတွေရှိတယ်အဲ့တော့အဲ့လိုမျိုးစူးစမ်းပြီးတော့မှဒီခြေတုတွေရသွားတဲ့ရဲဘော်တွေကအခုဆိုလို့ရှိရင်တိုက်ပွဲတွေပြန်ဝင်နေကြပြီပေါ့နော်တချို့ကကြတော့မဖြစ်သွားလဲဆိုတော့စိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်နော်နှစ်မျိုးနှစ်စားမှာတော်တော်များများလည်းပဲစိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်အဲ့တော့ဆရာတို့ဇီကိုတည်င်းနေပါပြန်ကြရတဲ့အခါမှာကိုကုတ်ကိုတတ်တည်တဲ့ရဲဘော်တွေနော်ထီကိုရှိတယ်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာတွေပြင်ထန်ပြီးတော့
မိုင်းအများစုကတော့အမေရိကန်က1950ပြည်လုံးနှစ်တွေမှာအသုံးပြုခဲ့တဲ့ M14 မိုင်းအမျိုးအစားတွေဖြစ်တယ်လို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNDF ဘက်ကပါနှစ်ဖက်လုံးကမိုင်းတွေထောင်ကြပေမဲ့သူတို့အနေနဲ့တော့သူတို့ရဲ့တပ်ခန်းတွေကိုကာကွယ်ဖို့နဲ့စစ်မြေပြင်တွေမှာသာအသုံးပြုတာဖြစ်တယ်လို့ KNDF ဘက်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းမြေမြုံမိုင်းနဲ့တခြားမပေါက်ကွဲသေးတဲ့လက်နက်တွေကြောင့်တရက်ကိုတယောက်ထပ်မနေထိခိုက်ဒဏ်ရာတည်ဆုံးတာတွေရှိတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြောပါတယ်ခင်ဗျာ။